ကချင်ပြည်နယ်ဖားကံမြို့နယ်တနိုင်းလီတို့လမ်းမပေါ်ကရှစ်တူးစွရွာစံပြကျေးရွာကပြည်သူစစ်စခန်းကိုကရင်ကဒီနေ့မနက်အစောပိုင်းမှာတွားရောက်တိုက်ခိုက်ခဲ့ပါတယ်ဒီတိုက်ပွဲအတွင်းရှစ်တူးစွရွာစတင်ကြောင်းကိုလက်နက်ကြီးထိမှန်လာကြောင်းဒီကနေ့ကြောင်းပိတ်ခဲ့ရတယ်လို့ရွာတင်းကြားရောက်တဲ့မပေါက်ကွဲသေးတယ်လက်နက်ကြီးကြီးတွေကိုနေခင်းမိုင်အထိရှင်းလင်းနိုင်တာမရှိသေးပါဘူးရန်ကုန်ကလာတ
ီးရွာကတိုက်ပွဲဟာဒီနေ့မနက်3နာရီကျော်ကနေ6နာရီလောက်အထိဖြစ်ပွားခဲ့တာပါ။တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုဒေသခံတို့က view ကိုအခုလိုပြောပါတယ
်။3နာရီခွဲတော့မှစကြကြီးရွာဒီသူစစ်ခံမှာကြီးရွာကနေအဲသူတို့ပြတာပေါ့ဗျာ။ကျန်ရီပေါ့။ရွာထဲမှာတော့အဲဤဆောင်ခေါ်နေရောဤဆောင်အတိလီရောအများကြီးပဲလမ်းမောင်အများကြီးပဲကျေးရွာမှာတခြားချစ်ချက်တော့မရှိဘူး။ဒါပေမဲ့တပင်ချောင်းကတော့အမှုကတော့ပေါ့ကွာ။အဲ့ဒီစာလေးမှာဒီနေ့လေးချောင်းပိတ်ထားတယ်
။ဒီတိုက်ပွဲဖြစ်စဉ်အတွက်မှာစတူစုအခြေဆိုင်ခလာ199ကလည်းလက်လက်ကြီးနဲ့ပြစ်ခတ်တာတွေရှိကြောင်းပြောပါရယ်။တခြားဒေသခံတူကတော့ရွာတွင်းကြားရောက်တဲ့လက်လက်ကြီးတချို့ဟာမပေါက်ကွဲသေးတာကြောင့်သက်ဆိုင်ရာကိုအကြောင်းကြားထားကြောင်းနဲ့နေကင်းမိုင်းအထိတော့လာရောက်ရှင်းနေတာမရှိသေးကြောင်းပြောပါရယ်။
ဟုတ်တယ်လည်းမြေကြီးတို့ဒီတိုင်းမျိုးဒီမှာကြာနေမှာရှိတဲ့ချေတွေဒီမှာမဟုတ်ရအောင်ဒီကိစ္စတိုင်းမျိုးဟာရှင်းလို့တော့ပြရတယ်။ဒါနဲ့တန်းတူနေဒီစပီးရဲ့အင်တောင်းကောင်းနည်းနည်းကြောင့်လည်းပြလာပြီးတော့ချေလေးကိုမျိုးတော့ခုလိုမျိုးဆက်ပြီးဒီမပေါ်ပြီးနဲ့အသာပြီးတော့အကာရံလေးလေးခေါင်းမအောင်လို့စောင့်ကြည့်နေတာပြရဲတဲ့ထိခိုက်မှုနဲ့မျိုးရှိတယ်။အဲဒီနေ့ကြော်လေးထိခိုက်တာရဲ့ဆော်ကားတွေကိုတင်ပြီးတော့ကားဦးဝင်ဒီနေ့ကြီးကမှမတော်ရရှိအခါမျိုးတင်လာရယ
်လက်နဲ့ကြီးကြီးဟာဘယ်ဘက်ကပြစ်တဲ့ကြီးဆိုတာတော့မခွဲကြတဲ့ကြောင်းလည်းပြောပါရယ်တိုက်ပွဲဖြစ်စဉ်အတွင်းပြည်သူစစ်ကတယောက်ထိခိုက်ပြီးတော့ KIA ဘက်ကတယောက်ထိခိုက်ပြီးတော့တယောက်ကြဆုံးတယ်လို့ကြားသိရကြောင်းဒေသခံတွေကပြောပေမဲ့တိကျတည်ပြနိုင်တာတော့မရှိသေးပါဘူးနေကင်းမိုင်းမှာတော့ဒွန်မန်ရွာဘက်ကနေစစ်ကောင်စီစစ်ကြောင်းတကြောင်ရှလူစုရွာဘက်ကိုခြိတက်လာတဲ့သတင်းကြားရပြီးတနိုင်းလီတို့လမ်းကိုလည်းကားအသွားလာပိတ်ထားတာကြောင့်တိုက်ပွဲထပ်မံဖြစ်ပွားမှာကိုစိုးရိမ်နေရတယ်လို့ဒေသခံတွေကပြောပါရယ်။ KIA ရဲ့ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကလီတို့လမ်းမှာပြည်သူစစ်စခန်းတစ်ခုကို KIA တိုက်ခိုက်တာရှိကြောင်းပြောပါရယ
်။တနိုင်းလီတို့လမ်းတက်မှာသူစုမှာဒီကနေ့ပေါ့နော်ဒီခေကနဲ့ဟိုစစ်ကောင်စီရဲ့လက်အောက်ပေါ့နော်ပြည်သူစစ်ခန်းကိုတိုက်တာတော့ရှိပါလား။ဒီကကြတော့မြန်မာကိုကိုတိုက်တယ်လို့ပြောပါရယ်။တနင်္လာရောတို့စကန်တင်ရှင်းလိုက်တာပေါ့တနင်္လာရောဒီတင်းပြုတ်သွားတော့မဟုတ်ဘူးပေါ့နော်အဲကြောင့်ပြတဲ့ပုံစံမျိုးနဲ့တိုက်တဲ့ပုံစံမျိုးလို့တော့အကြာရပါတယ
်တဖက်ရန်သူစကန်ကိုဝင်တိုက်တဲ့တိုက်ပွဲဖြစ်တာကြောင့်အထူးကရှိနိုင်ကြောင်းနဲ့ဒါပေမဲ့အတိအကျသတင်းတက်တာတော့မရှိသေးကြောင်းလည်းပြောပါတယ်ဝါရစုပြည်သူ့စစ်အဖွဲ့ရဲ့ Telegram မှာတော့ KIA နဲ့ PDF ပူးပေါင်းအင်အားနေရာလောက်ဟာစစ်လူစုစံပြရွာပြည်သူ့စစ်စခန်းကိုလာရောက်တိုက်ခိုက်ကြောင်းတိုက်ပွဲနှစ်နာရီလောက်ဖြစ်ပွားပြီးနောက် KIA အထိကိတ်များစွာနဲ့ပြန်လည်ဆုတ်ခွာခဲ့ကြောင်းနဲ့ပြည်သူစစ်တပ်ဖွဲ့ကထိကိတ်တာမရှိသလိုစခန်းကျဆုံးတာမရှိကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်။အရင်ရက်တွေကတိုက်ပွဲပြင်းထန်ခဲ့တဲ့ဖားကန်းမြို့နယ်ဆယ်စင်းရွာနဲ့ဝိုင်းမော်မြို့နယ်စလုံးဘတ်တွေမှာတော့ဒီနေ့တိုက်ပွဲဖြစ်တဲ့သတင်းတွေမကြားပါဘူး။ပြီးခဲ့တဲ့ဇူလိုင်လ18ရက်နေ့ကရှလူစုရွာအနီးရှိ KIA စခန်းတစ်ခုကိုရှလူစုအခြေစိုက်ပြည်သူစစ်အဖွဲ့ကတွားရောက်တိုက်ခိုက်ခဲ့ရမှာKIA ဘက်ကနှူးကြဆုံးခဲ့တယ်လို့မေလာအတွင်းကပြည်သူစစ်ခေါင်းဆောင်ရဲ့ဗဟိုးနှစ်စီးကိုလည်း KIA ကမိရှုဖြစ်စီခဲ့ပါတယ်ခင်ဗျာ